ီကရက်ရက်ပိုင်းတွေအတွင်းကရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာလူလူကထောက်ခံတာပူပေါင်းပါဝင်တာမလို့ပဲတာဝန်သိစိတ်နဲ့ရည်တည်ခဲ့တဲ့အတွက်ဆိုပြီးတော့ကျေးဇူးအထူးတင်ရှိတဲ့အကြောင်းနိုင်ငံတော်တမင်တော်ပုဂ္ဂိုလ်ရုံးကဩဂုတ6ရက်နေ့စောနေ့ထုတ်ပြန်တဲ့ပြည်သူ့ကျေးဇူးတင်လို့ဆိုတဲ့အထက်မှာဖော်ပြထားပါတယ်။အဲ့ဒီဆန္ဒပြတဲ့စကားလေးကိုသက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်내အစိုးရအဖွဲ့တွေကလည်းဥပဒေနဲ့အညီတည်ငြိမ်စွာနဲ့ကန့်ကွက်ဖြေရှင်းဆောင်ရွက်ခဲ့ကြတယ်ဆိုပြီးတော့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဘူလာမြန်နီကနေ9ရက်နေ့ထိမြို့ချအဖွဲ့အမိခံတန်ခါတို့နဲ့လူပုဂ္ဂိုလ်တို့ကရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာထိုင်တပိစခန်းတွေဖွင့်ပြီးတော့အစိုးရပြုတ်ကြရေးဆန္ဒပြတောင်းဆိုခဲ့ကြတာပါ။အဘူလာ9ရက်စနေနေ့အာယုံတက်ချိန်မှာတော့မန္တလေးတပိစခန်းကိုအာဏာပိုင်တွေကဝင်ရောက်ပြုတ်ခွင်းခဲ့ပါတယ်။စခန်းမှာရှိနေတဲ့တန်ခါ7ပါးနဲ့အမျိုးသမီး2ဦးကိုဖမ်းဆီးခဲ့ပြီးအဲ့ဒီအထက်မှာတရားစွဲဆိုထားတဲ့ဦးဆောင်တန်ခါ7ပါးလူပုဂ္ဂိုလ်9ဦးတည်းကဦးဆောင်တန်ခါ6ပါးကိုဖမ်းမိခဲ့တာဖြစ်တယ်လို့တရင်းဝင်နေထုတ်အစိုးရသတင်းစာတွေမှာဖော်ပြထားပါတယ်။အဲ့ဒီတန်က၆ပါးကိုတိုင်းတန်ကမဟာနိုင်ကအဖွဲ့ရှိပါလူလဲပြီးမန္တလေးဗဟိုချင်းတောင်ကိုပို့ပြီးတော့ထင်းထင်းထားတယ်လို့လည်းဖော်ပြပါရယ်။ကျန်တဲ့တန်က၅ပါးကတော့ဖန်ဝန်းထုတ်ထားတဲ့အထက်မှာပါတဲ့အတွက်ဆက်ဆူချင်းတို့ဝန်ခံချက်လက်မှတ်တွေထိုးပြီးကျောင်းလိုက်တွေကိုပင့်ဆောင်အပ်နိုင်ခဲ့တယ်လို့သတင်းမှာပါရှိပါရယ်။အမျိုးသမီး2ဦးကိုလည်းဆက်ဆူချင်းတို့ဝန်ခံချက်တွေလုပ်ပြီးနေရက်ကိုပြန်ပို့ပေးခဲ့တယ်လို့ဖော်ပြထားပါရယ်။ဖန်ဝန်းထုတ်ထားသူတွေကကျန်နေသေးတဲ့ဦးဆောင်တန်က၂ပါးနဲ့လူပုဂ္ဂိုလ်၅ဦးနဲ့ပတ်သက်လို့တော့ဘာမှဖော်ပြထားတာမရှိပါဘူး။